အားလုံးမင်္ဂလာပါ။နီးပညာတူတူတာအစီအစဉ်မှကြိုဆိုပါရစေ။မြန်မာနိုင်ငံမှာတနည်းတည်းတခြားဟန်ဖုန်း3နဲ့နှုံးဟာအင်ပြတမမြင့်တက်လာပါတယ်။2013ခုနှစ်မှာဆိုရင်ဟန်ဖုန်း3နဲ့လူဦးရေက1300ကနောက်လောက်ပဲရှိသလို5နှစ်တွေ့မှာနဲ့ဒီလူဦးရေကတော်တော်လေးမြင့်တက်လာပြီးတော့2016ခုနှစ်မှာဒီလူဦးရေက80,000လောက်မြင့်တက်လာပါတယ်။နောက်ပြီးတော့2နှစ်အတွင်းမှာနဲ့2018ခုနှစ်မှာဒီလူဦးရေက100,000လောက်ဖြစ်လာပါတယ်။မြန်မာနိုင်ငံကလူတွေအတွက်တော့ဒီဟန်ဖုန်း3တာတော်တော်လေးအရေးကြီးတဲ့အရာတစ်ခုဖြစ်လာပါပြီ။တကယ်လို့တရားဆက်သွယ်တာတွေမှာကပဲနဲ့ဟန်ဖုန်း3တာကကျွန်တော်တို့ကကင်မရာတစ်ခုလို့ဓာတ်ပုံရိုက်လို့ရတယ်ဗီဒီယိုရိုက်လို့ရတယ်တချို့လူငယ်တွေအတွက်ဂိမ်းဆော့လို့ရတယ်စီးပွားရေးလုပ်တဲ့လူတွေအတွက်ကာကူလေတာတစ်ခုလို့သုံးလို့ရပါတယ်ဘယ်ဟန်ဖုန်းကိုပဲဝယ်ဝယ်ဈေးသားတာဖြစ်ဖြစ်ဈေးကြီးတာဖြစ်ဖြစ်သုံးလေးလောက်ကြာလို့ရှင်ဒီဟန်ဖုန်းရဲ့ performance ကကျလာပါတယ်အဓိကအားဖြင့်ဒီ performance ကျလာဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဟန်ဖုန်းလေးမှာပါတဲ့ battery ကြောင့် battery ကတိတ်ပန်နီးရဲ့ physics နီးရာရေရှည်မှာဆိုလို့ရှင် battery ကသူ့ရဲ့ performance ကကျလာပြီးတော့ battery degradation ဖြစ်လာပါတယ်အဲ့ဒါကိုကျွန်တော်တို့ရေရှည်ခံအောင်လို့ဘယ်လိုလုပ်ရမလဲနည်းလမ်းလေးကိုကျွန်တော်နည်းနည်းပါလေ့လာကြည့်ကြအောင်ပထမကဒီ battery ကိုကျွန်တော်တို့အရင်အေးတဲ့နေရာနဲ့အရင်ပူတဲ့နေရာမှာမထားတင်ပါဘူးအရင်အေးလို့ရှိရင်လည်း phone battery တွေမကောင်းဘူးအဲ့လိုပဲအရင်ပူလို့ရှိရင်လည်း phone battery တွေမကောင်းပါဘူးအဲ့ဒါကြောင့်မလို့အပြင်ဘက်မှာ phone သုံးနေနေအောင်ကြီးအောက်မှာ directly မထားတင်ပါဘူးနောက်ပြီးလို့ရှိရင်ကျွန်တော်တို့ phone ကိုအကြာကြီး phone သုံးတာဖြစ်ဖြစ်အကြာကြီး phone ပြောတာဖြစ်ဖြစ် phone ကပူလာလို့ရှိရင်လည်းခဏရက်တင်ပါလေလက်မှာကန်လို့ရှိရင်လက်ကပါတဲ့အပူဓာတ်နဲ့ဖုန်းကိုပူသွားနိုင်ပါတယ်အဲဒါကြောင့်မလို့ဖုန်းကိုဘောင်းမီအိတ်ထဲမှာထားဘဲနဲ့လက်မှာအချိုင်းမကန်ဘဲနဲ့အိတ်ထဲမှာဖြစ်ဖြစ်ဘောင်းမီခါမှာချိန်ထားတာပို့ပြီးတော့ကောင်းပါလေနောက်တစ်ခုကကျွန်တော်တို့ Gukiji မှာဖုန်းချာဂျာတွေက fast charger ဆိုတာရှိတယ်ဖုန်းကိုနိုင်ဘွားအတွက်ပါတယ်50,000လောက် charge လုပ်နိုင်တာပါလို့အဲ့လိုမျိုးနည်းပညာတွေပါဒီနည်းပညာတွေကကောင်းတယ်လို့ပဲအဲ့ဒီ fast charging ကိုအများအားသုံးလို့ရှိရင်ကျွန်တော်တို့ရဲ့ရေရှည် battery ရဲ့တက်တန်းတူမကောင်းပါဘူးအဲ့ဒါကြောင့်မလို့အမြဲတမ်း fast charger မသုံးဘဲနဲ့ကျွန်တော်တို့လိုအပ်မှာဒါ fast charger သုံးတင်ပါလေနောက် battery ကိုရေရှည်ချအောင်လုပ်တဲ့နည်းကတော့ battery ကိုတရားရအောင်မသွင်းဘဲနဲ့ battery ကို40,000 နဲ့80,000အောင်ပဲသွင်းတင်ပါလေနောက်ပြီးလို့ရှိရင် telephone သုံးနေရင်လည်း battery ကို0%တုန်း battery ကုန်သွားတဲ့အထိမသုံးတင်ဘဲနဲ့အမြဲတမ်း battery ကုန်ကန်နည်းကြောင်ရှင် battery ကိုအသွင်းပေးပါဒါပေမဲ့သုံးလတစ်ခါမှာတော့ဒီ battery ကို0%တုန်းဖြစ်ပြီးတော့ကုန်အောင်သုံးပြီးတော့တရားရအောင်ဖြစ်အောင်ပြန်ဖြစ်ပြီးတော့လုပ်တင်ပါလေနောက်ထပ်လူအများမေ့တဲ့အရာတစ်ခုကတော့ကျွန်တော်တို့ battery charge လုပ်မယ်ဆိုလို့ရှိရင်ဒီ battery charge တဲ့အပေါက်တွေကိုရှင်းပေးဖို့ပါဘာလို့ဆိုတော့ကျွန်တော်တို့ twin light ထုတ်လိုက်တဲ့ battery charge အပေါက်တွေမှာများသောအားဖြင့်အများလန်းအမှုန်တွေရှိနေအဲ့ဒါကြောင့်အဲ့အမှုန်တွေကိုဥစားရှင်းထုတ်ပေးဖို့အရေးကြီးပါတယ်နောက်ထပ်လက်ကန်ဖုန်းတွေကိုရေရှင်ခံအောင်လုပ်တဲ့နည်းလမ်းတစ်ခုကတော့ကျွန်တော်တို့ရဲ့ internal storage ကိုအရင်ကြီးမပြည့်အောင်လုပ်ဖို့အရေးကြီးပါတယ်ဥပမာ internal storage က80,000လောက်ပြည့်သွားပြီဆိုရှင်ဖုန်းတွေကတော်တော်လေးနှေးလာပါတယ်အဲ့ဒါကြောင့်မလို့အမြဲတမ်းကျွန်တော်တို့ဖုန်းရဲ့ storage ကို80,000လောက်မပြည့်ဘဲနဲ့ထားတင်ပါတယ်ခုမလို့ခြင်းတဲ့ဓာတ်ပုံဗီဒီယိုဖြစ်ဖြစ်တန်တန်ကြောင့်ဖြတ်တင်ပါတယ်မဖြတ်နိုင်လို့ဆိုရင်ကျွန်တော်ဖုန်းထဲမှာရှိတဲ့ data တွေကို SD card ဆိုတဲ့ memory card ထဲမှာပြောင်းသွင်းထားလို့ရပါတယ်အဲ့ဒါဆိုရင်ကျွန်တော်ဖုန်းကသုံးတာနဲ့နေတဲ့နေရာသုံးလို့ရှင်နည်းနည်းလေးမြန်တာကိုကျွန်တော်မြင်ရပါမယ်နောက်ထပ်အရေးကြီးတဲ့တစ်ခုကတော့ကျွန်တော်တို့ဖုန်းတွေမှာရှိတဲ့ cloud တွေပါအဲ့ cloud တွေကိုခဏခဏကျွန်တော်တို့နှိမ့်မယ်ဆိုလို့ရှိရင်ရေရှည်မှာဆိုဒီ cloud တွေကချောင်လာပြီးတော့အထဲကိုပုံတွေပါတယ်ဝင်လာတယ်။အဲ့ဒါကြောင့်မို့အကောင်းဆုံးအရာကဒီ cloud တွေကိုမထိအောင်လို့ကျွန်တော်တို့ software နဲ့ပဲသုံးတင်ပါတယ်။ဘယ်လိုလုပ်ရလဲဆိုရင်ကျွန်တော်ဥစားနည်းနည်းရှင်းပြပါမယ်။ Apple iPhone နဲ့ Android phone တွေမှာရှိတဲ့နည်းပညာတစ်ခုကတော့ assistive touch လို့ခေါ်ပါတယ်။အဲ့ဒါကတော့ဒီ cloud တွေကိုမတက်ရဘဲနဲ့ဖုန်းပေါ်ကနေပြီးတော့ကျွန်တော်တို့ထိပြီးလို့ရှိရင်အတန်းအချက်အတူလုပ်လို့ရသလိုဥမာအဖွင့်ပိတ်လုပ်လို့ရမယ်။screenshot တွေပါလေလုပ်လို့ရတယ်ဥစားပါဥမာ home button ကိုတွားခြင်းလဲဆိုရင်လည်းတကယ် cloud ကိုမနှိပ်ရဘဲနဲ့ဒီပုံမှာပဲနှိပ်လို့ရတယ်နည်းပညာတစ်ခုပါဒါကတော့ assistive touch လို့ခေါ်တယ်ဒီနည်းပညာ iPhone နဲ့ Android phone တွေအများမှာတော့ရှိပါတယ်ဒါပေမဲ့ကို phone မှာဒီနည်းပညာမရှိဆိုလို့ရှိရင်ကျွန်တော်တို့ Play Store ကိုတွားပြီးတော့ assistive touch ဆိုတဲ့ software ကိုတွင်းလို့ရပါတယ်ဒီတစ်ပတ်နည်းပညာတော်တော်ထားအစီအစဉ်ကိုကြည့်ပေးတဲ့အတွက်အားလုံးပဲကျေးဇူးတင်ပါတယ်